မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းဒဲလီလိုက်စီစီကနေပြီးတော့ကျူးစီပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပုတ်ကူကြီးလွတ်လပ်ခွင့်နဲ့ဒီထောက်လိုင်းကြီးရဲ့လုပ်ရပါပြည်သူကနေပြီးတော့ရွေးချယ်တဲ့လွတ်တော်ကုလေတွေကိုဆရာဖဆစ်ဖက်ထောက်လိုင်းကြီးကလက်လံဆောင်ကြည့်ကလေးယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွတ်တော်မှာမိကုန်ထွက်လာတဲ့အတူပဲတာမန်လူလူကြားမှာရောဒီဆစ်ထောက်လိုင်းကြီးတွေရဲထောက်လိုင်းကြီးတွေရဲ့လုပ်ရတဲ့ပတ်သက်လို့မိကုန်ထုတ်ဆရာတွေဖြစ်လာပါတယ်ဆွေတော်မှာပြည်ထောင်စုသားဖြစ်တဲ့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးဥပဒေရဆွေတော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရုံထံလိုက်တာပြီးစုံစမ်းထောက်လန်းတာတွေကိုကန့်သတ်တမ်းတင်ထားပါတယ်။ဒါကြောင့်မို့လို့လက်ရှိထောက်လန်းရေးအဖွဲ့အစည်းတိတိဟာဒီဥပဒေကိုလိုက်နာဆောင်ကြည့်မှုရှိပါရဲ့လား။အခုအင်္ဂါနေ့တည်းလေးလိုက်အစီအစဉ်မှာဆင်းရဲသွားမှာဖြစ်ပါတယ်။အဓိကပေါင်းဆင်းရဲပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ပြည်ထောင်စုရှိနေများနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဦးကြည်မြင့်မှာလေးလိုက်ပေါ်မှာရှိပါတယ်။နောက်၂ဦးကတော့လွတ်တော်ကုသလေဖြစ်ပါတယ်ပထမတူကတော့ဒီကော့တောင်းမျိုးနယ်ကပြည်သူ့လွတ်တော်ကုသလေဥခင်စောဒီတိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒီရောင်တိုင်းလွတ်တော်ကမင်္ဂလာတမျိုးမျိုးနယ်လွတ်တော်ကုသလေဥလှတီ၃ယောက်စလုံးဒီတိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဆရာဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကြည်မြင့်ကြားပါလားခင်ဗျာ
ကြားပါလားခင်ဗျာ
ဟုတ်ကဲ့ပြောမှဆိုရင်ဒီဥပဒေကလွတ်တော်မှာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ဥပဒေလွတ်တော်မှာတော့ပြဋ္ဌာန်းပြီးသွားပြီပေါ့တကယ်တမ်းဒီဥပဒေသက်ဝင်လာဖို့ဆိုတာကဒီလုံခြုံရေးဆိုင်ရာဖွဲ့စည်းပြီးရဲ့လောရက်ကပို့ပြီးတော့အရေးကြီးနေပါတယ်အဲ့တော့လက်တလို့ချိန်နေမှာဒီဥပဒေကိုလုံခြုံရေးဆိုင်ရာဖွဲ့စည်းတွေကလိုက်နာတာရှိလားဦးကြီးမြင့်ဥပဒေရတုံ့တက်မိတာလေးပြောပါအောင်ခင
်ဗျာ။ဟောသူကအဲ့ဒီလိုမလိုက်နာမှာဆိုလို့ကိုဒီဥပဒေပြဌာန်းတာပေါ့ဗျာ။အဲ့ဒီဥပဒေမှာဆိုလို့ရှိရင်အခန်း6ခန်းပါပြီးဥပဒေပုံမှာ7ခုပါပါတယ်။အဲ့ဒီမှာအဓိကအရေးကြီးတော့အခန်းဒီတာမီချင်းများအဓိကပါပဲ။အဲ့ဒါပါလဲဆိုရင်နိုင်ငံလားတူရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ဆက်ဖြစ်စီတော့တို့မျိုးဂုံတိကထိခိုက်စီတော့နောက်ရောက်ခါစောက်ကြည့်ခြင်းစုံထောက်ခြင်းနဲ့စုံစမ်းခြင်းမပြုရဆိုတာအဲ့ဒါတော့ကျွန်တော်တို့ပုံမှန်ရှိခါဝင်းမှာပါပါတယ်ခင်ဗျအဲ့စာမီချင်းရောပုံစံအဓိကပါပဲအဲ့မှာစာရီဖုန်းမဖောက်ဘူးတယ်လီဖုန်းခိုးနားမထောင်ရဘူးအီလက်ထရိုနစ်ပစ္စည်းတွေနဲ့အဆောင်မထောက်လိုက်ရဘူးနောက်မဖြောက်ဖြစ်ရဘူးသမင်္ဂလာတို့မိသားစုတွေရဲ့ဂုဏ်သိက္ခာကိုထောက်ထားရမယ်။အိမ်တွေကိုဝန်းရှာလို့ရှိရင်တပ်တည်တွေပါရမယ်ဘယ်လိုအဲ့လိုဟာမျိုးတွေသိရကြပြဋ္ဌာန်းတာပါလဲ။ဆိုတော့လေရဲတပ်ဖွဲ့ကတော့တပ်နေသမျှဒီကိစ္စကိုလိုက်နာတာသို့တော်လည်းပဲဒီထောက်လိုင်းအဖွဲ့အစည်းဖြစ်တဲ့စဖားတော့ဒါကိုလုံးဝမလိုက်နာဘူးဆိုတာကိုကျွန်တော်အတိအကျသိရပါတယ်။အဲ့ဒါအားလဲဆိုတော့လွတ်တော်တွေမှာဖြေကြားချက်တွေရအောင်ကျွန်တော်ပြင်ပသတိတွေရအောင်ကြည့်ရပါလေဆိုတော့ကျွန်တော်ပထမပြောပြရစီခင်ဗျာ
ဟုတ်ကဲ့တခြားရေးဘဆိုင်ရာထောက်လိုင်းအဖွဲ့အစည်းတွေကရောဥမာ SC လို့ပါလို့ရောသူတို့ကလိုက်နာရလားခင်ဗျာ
အဲ့ဒါတော့ဒီလိုရှိပါလေဟိုသူအထူးသဖြင့်က SC ရတော့ BS ဆိုင်တို့ကတကယ်ထောက်လန်းတာတွေရှိရောရှိတယ်ဒါလို့ပေါ်ပေါ်တင်တင်မဟုတ်ဘူးသူတို့ကတော့ခုအစအဖားတော့ပေါ်ပေါ်တင်တင်လုပ်နေတာဖြစ်တယ်အဲ့တော့အတိကအချုပ်ကတော့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေပေါ့လေအဲ့ထောက်လန်းဆန်တဲ့သူရဲ့သဘောတူချက်မရပဲနဲ့ဘာမှထောက်လန်းလို့မရဘူး SD လည်းမရဘူးစပါလည်းမရဘူးရေးဆိုင်လည်းမရဘူးကျွန်တော်တွေ့ရတော့အားလုံးလူလူပဲအဲ့ဒါကိုလုပ်နေတာကိုတွေ့ရတယ်ဗျ
အဲ့တော့ဒီဥပဒေထွက်လာပြီးမှဒီလိုမျိုးလုပ်တဲ့အပေါ်မှာချိုးဖောက်တဲ့အပေါ်မှာအရေးယူစံပြအရေးယူတာမျိုးရောရှိပါလားခင်ဗျအ
ဲ့အဲ့ဒါလည်းပါကြလို့ဗဟန်းမှာအဲ့လိုအမှုတမှုဖြစ်တယ်ဗျအမှုတမှုဖြစ်တဲ့အခါကျတော့ကျွန်တော်မှတ်မိတော့ကတော့ဥကြောင့်မင်းဆွေတို့နဲ့လည်းပါတယ်အဲ့ဒီအမှုတစ်ခုမှာတက်မလို့ကနေပြီးတော့တရားဆွဲတာပေါ့ဗျာအဲ့ဒါကိုတက်မလို့ကနေပြီးတော့အဲ့ဒီမှာ live သတင်းတောက်ကြီးကဟိုတင်းတစ်ခုမှာတရားအောင်မှာစုကြတယ်ဗျာကျွန်တော်ဆယ်တန်းဘက်ကအဲ့စုတာကိုသူကချင်းတဲ့ဥစ္စာကိုအဲ့တက်မလို့ဆောင်းလိုက်ရကြောင်းမဲ့ဓာတ်ပုံကြီးရိုက်အဲ့ဒါကိုလုတ်တယ်လုတ်တဲ့ခါကျတော့အဲ့ဒါနဲ့သူပုံကူဆိုင်ရာလုံလုံဒီဥပဒေနဲ့တရားဆွဲမယ်ဆိုပြီးတော့သူကျွန်တော်ကြည့်ရောက်လာကြတယ်ရောက်လာကြပြီးတော့ကျွန်တော်အကျဉ်းတောင်းတယ်ကျွန်တော်အချာရေးပြလိုက်တယ်အတတရားဆွဲလို့ရတယ်ဒါလည်းလို့မရဘူးဆိုပြီးဘာရဲစကားကအမှုဖွင့်တဲ့ကမ္ဘာဖွင့်မပေးဘူးဗျ။အဲ့ဒါကိုကျွန်တော်လက်တွေ့တွေ့ခဲ့ရတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာ။ဒါကတော့ဟိုပြောင်းလို့ရှိနေများနဲ့ဥပဒေထောက်ကူများအဖွဲ့အားဥက္ကဋ္ဌပါ။ဥကြီးမြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်စွတ်တော်မှတ်တွေကိုပြန်ပြီးအလှည့်ပေးချင်ပါတယ်။အရင်ဆုံးကော့တောင်းမြို့နယ်ကပြည်သူ့တော်ကုသလေဥခင်စော်လေးလိုင်းပေါ်မှာရှိပါတယ်။ဥခင်စော်ကတော့ပြီးခဲ့တဲ့ပတ်တုန်းကစွတ်တော်မှာဒီမေကွန်မေးလိုက်တဲ့လူပါ။အဓိကတော့စားအဖထောက်လိုင်းကြီးကနေပြီးတော့ဒီလွတ်တော်မှတ်တွေကိုနောက်ရောက်ခံလိုက်တာနဲ့ပတ်သက်လို့မေကွန်မေးခဲ့ပါတယ်။အဲ့တော့ကျွန်တော်ပြရတော့အဲတမောဘဲကလေးတော့ပြန်လေဖြေးချကုစလေကလည်းပြန်လေဖြေးချတော့မျိုးရှိပါလေဥခင်းစောတော့သူဖြေးချတော့တဲ့အပေါ်မှာကျင်းနဲ့အာရမှုရှိရလားဥခင်းစောရဲ့ငင်းသိကြပါလေဒီကျင
်းနဲ့အာရမှုရှိပါဦးခင်ဗျာဟမ်ကျင်းနဲ့အာရမှုရှိပြီဆိုတာဟိုကျွန်တော်ပြောတဲ့မိကုန်းကတော့သူက ဟိုစစ်တပ်ဆိုင်ရာလုံးလေးဆိုင်ရာလွတ်တော်ပြည်တွေများကိုစောက်ကြည့်ချင်းတကယ်ရယူပြီးဦးလေးလေးရည်ရည်ရှိရှိလို့ဒီကောင်ကလွတ်တော်ပြည်တွေများစောက်ကြည့်ချင်းဟိုလူကွန်ကွန်လက်ပြီးတော့ဆာဟိုဒီကြုံကြည့်တယ်ဒီကစီသွားတာလေဒီကယူပြီးမှနိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုအဲ့ဒီဒီဥပဒေအစတဲ့စုပေါင်းပြီးဆိုရမယ်မဟုတ်တော့ဆိုတော့အဲ့လိုဒီကနေ့ရှိပါတယ်နော်ဟိုနောက်တစ်ခါကျွန်တော်ဆက်ကတဲ့နေကုန်နေတဲ့ခါကျတော့ဟာသူကဒီပုဂ္ဂိုလ်ကြီးကိုတဲ့တော့ကျွန်တော်ညီကလေးစိတ်ကငနေကလေးပြောပြီးတော့သူ့ဘာသာပတ်မပြောဘူးလေအဲ့ဒါကပြင်းနေတာမှုဖြစ်သလားဆိုတော့ဝန်ကြီးလေးနဲ့ဖြေကြားလိုက်ရင်ဖြေပါလို့ဆိုတော့အဲ့လိုနေတဲ့ခါမှာသူကဒီဒီဝင်ဆောင်ရတဲ့ကိစ္စဆိုတဲ့ဒီကြောင့်တော့ရောင်းပန်ခြင်းစုံစမ်းစုဖို့ကြာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလူ့သားမှုကိုစုဖို့လာမရောက်ဘူးလို့အဲ့လိုရှိပါတယ်ဟု
တ်ကဲ့
ဒါကနော်ဟိုပြောရင်သူ့ပုဂ္ဂိုလ်တွေကိုကာကွယ်တဲ့အနေနဲ့ကြောက်ဦးလို့စုဖို့လာမရောက်ဘူးဆိုတော့ဒီကရောကာကွယ်ပြောတဲ့အခြေအနေဖြစ်ပါတယ်
ဟုတ်ကဲ့ဦးခေဇော်ကိုယ်တိုင်ကတော့ဒါနဲ့ပတ်သက်လို့ဆရာဘက်ကပြီးတော့နောက်ခံလိုက်တာတော်လေးအနှောက်ယှက်ခံလိုက်ရလို့လားဦးခေဇော်ရဲ့အတွေ့အကြုံသိကြပါလေကိုယ်ပိုင်တွေ့ကြုံ
ဒီမှာသင်ပြပါမယ်ဒီတော့ဒီဦးခေကိုဒီကောင်ဆက်တူတူနဲ့မလားရှင်းရည်လားဒီလိုတော့ဦးခေအမှတ်ငါဦးတော့ပြတ်သားမယ်ဒီဦးခေပြတ်သားပြီးတဲ့နောက်ပိုင်းမှာကျွန်တော်ကလဲသနာနေနေရှင်းနိုင်ကြမှာဒီလိုလေကြံတဲ့ကိုသိကြတယ်။ဒါအဲ့မှာဒီပြင်းရရေဝန်လမ်းကြီးလာရောက်တော့သတိသတိယူ။ဟုတ်။အဲ့လိုသတိယူနေတဲ့နောက်ပိုင်းနော်။ဒါအဲ့လိုဟိုဒီဥပဒေကိုကျွန်တော်ရှင်းပြပြီးတဲ့နောက်ပိုင်းမှာကျွန်တော်တော်တော်နားလိုက်ချင်းမဲသားလမ်းကြီးကိုရှင်းလိုက်ချင်းရေဝန်လမ်းကြီးလာရောက်တာမသိရဘူးပေါ့။နော်။ဟုတ်။ဒါပေမဲ့ကျွန်တော်တို့ညို့ကျမနော်ဘုရားတည့်ကြီးရှင်တဲ့အချိန်မှာစာရပအတွက်ဒီကလာရောက်ပြီးတော့ဒီနေ့ဒီနေ့လာပေါင်းလာတယ်ကျွန်တော်တို့ကြည့်ကြပါဦးတော့အဲ့ဒီကိစ္စကနော်ဒီမဲဆန္ဒရှင်ပြည်သူရောကျွန်တော်တို့အတွက်အမကန်သိအောင်ရဖြစ်ပါတယ်နော်အဲ့တော့ကျွန်တော်တို့အတွက်လူလမှုမရှိလို့လူလူမရှိလို့တရားဥပဒေကျင့်လို့မရှိဘူးကျွန်တော်နေတာဆန်းသားမ
ယ်ဟုတ်ကဲ့ခင်ဗျာဥက္ကဇောဒီ live ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥလတိမိကုန်မိကျင်ပါတယ်ကျွန်တော်တိုင်းဆွတ်တော်ကပါမင်္ဂလာပြုမြတ်တဲ့ကုသလေးဥလတိကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါဟုတ်
ကဲ့ဥလတိခုနကဥက္ကဇောပြောသွားတဲ့အချိန်မှာဆွတ်တော်ကုသလေးတူရဲ့အတွေ့အကြုံပေါ့ဥလတိရဲ့အတွေ့အကြုံလည်းသိကြပါတယ်ဖာဖာရင်းရဲထောက်လိုင်းကြီးကအမတ်ဒီပေါ်မှာနောက်ရောက်ခံလိုက်နေလို့မလားအနှောက်ယှက်ပြီးတာမျိုးတွေရောရှိပါလားဥလတိရဲ့အတွေ့အကြုံသိပါတယ်
အဲကျွန်တော်တို့ဒီဆောင်ရွက်နေတဲ့အခမ်းအနားဒီဒီတိဆုံပွဲဒီစားတဲ့နေရာတွေပါတော့ဒီစားအပါတို့ရဲထောင်နေတွေပါလိုက်ပြီးတော့နားထောင်တဲ့တရေကြီးတွေကတော့ရှိပါတယ်ဗ
ျဟုတ်ကဲ့အဲ့ပေါ်မှာတစုံတရာအနှောက်ယှက်ပြုတာရောရှိပါလားဆိုလိုတာကအာဒီမက်ဆာနေကုစိန်နဲ့မက်ဆာနေကပြည်သူတွေတွေ့တဲ့အခါမှာပြည်သူတွေဘက်ကစိုးရိမ်တာမျိုးဥလားသီးကိုယ်တိုင်အနှောက်ယှက်ဖြစ်တာမျိုးဒီအချိန်မျိုးတော့ကြုံရတာရှိပါလား
အဲ့လိုအခြေအနေမျိုးပေါ့ဗျာဒီလိုဌာနတွေကနေရှိနေတဲ့ခါကျတော့ဘာလို့တစ်ခေတ်ဒီလိုလူလူမှလည်းဆွေးနွေးတာဆောင်ရွက်တာတွေတော့လက်ကွယ်မရှိဘူးဒီတော့လည်းလက်စတော့ကိုယ်စားလှယ်တွေတော့ဆွေးနွေးရမယ့်နေရာမှာဒီလိုဌာနကပုံပေါ်တွေရောက်နေတယ်ဆိုတာကတော့ဘာဖြစ်ဖြစ်ဒါအနောက်ဆက်ဖြစ်တာတော့သိတာလေဒီလိုလက်ခွက်တွေတွေဖြစ်ကြတာပေါ့နော်ပြောဆိုဆောင်ရွက်ရတဲ့အနေအထားမျိုးတွေမှာအဲ့လိုအခြေအနေတော့ရှိပါလိမ့်မယ
်ဟုတ်ကဲ့ဒီပေါ်မှာဥလားထေရဘက်ကသုံးတရားဒီအဖွဲ့စည်းတွေကိုတုံ့ပြန်ပြောဆိုတာဖြစ်ဖြစ်သက်ဆိုင်ရာကိုတိုင်ကြတာမျိုးဖြစ်ဖြစ်ရှိပါလား
အဲကျွန်တော်တို့ကတော့တရားဝင်ဒီတောဆိုတိုင်ရတာတော့မရှိပါဘူး။ဒါပေမဲ့စိတ်ထဲမှာကတော့ဟိုသဘောမကျဘူးပေါ့ဗျာ။ဒါတော့ဘာလို့သဘောမကျဘူးဆိုကျွန်တော်တို့ရှိမှာကဒီဒီပုဂ္ဂိုလ်ဆိုင်ရာဒီသုံးလုံးဘူးဟာလား။သုံးလုံးဘူးကိုနောက်ဆက်ဖြစ်စေတဲ့အရာတွေကိုတားဆီးကောက်ရတဲ့ဥပဒေကဒါဆွတ်တော်ကဒီပြဋ္ဌာန်းတာပြီ။အဲ့လိုပြဋ္ဌာန်းတဲ့ဆွတ်တော်ကိုဒီဌာနဆိုင်ရာမှာတာဝန်ထမ်းလောင်နေတဲ့တာဝန်ရှိတဲ့လူတွေကလည်းငါတောင်းချင်းမရှိဘူးဆိုတာကဒီအခြေအနေမှာပေါ်ပြနေတာကိုသိရတယ်။ဟိုအရင်ခေတ်ကတော့ဗျာဟိုစိတ်ဆိုးရအုပ်ချုပ်တဲ့အချိန်မှာတော့စိတ်ဆိုးရတစ်ချက်မှာစိတ်ထောက်လန်းရေးဆိုတာရှိတယ်။သူကစိတ်ထောက်လန်းရေးကသူ့ဆိုးရပြန်လုပ်လို့ရှိတယ်ဗျာ အခုကျွန်တော်တို့တော်တော်ကိုယ်ကလေးတွေဆောင်ရနေတဲ့အရတားအစိုးရလက်ထက်မှာဒီပုဂ္ဂိုလ်တွေကအဲ့လိုတည်နေတာသူတို့ကဘယ်ဌာနတွေကိုအလုပ်လုပ်နေတာလဲသူတို့လုပ်နေတာကအစိုးရအတွက်မဟုတ်ဘဲနဲ့သူတို့ရဲ့ကြီးစားဌာနတွေအတွက်လုပ်ပေးနေတယ်ဆိုရင်တော့ဒီလိုဆောင်ရနေတဲ့ကိစ္စကလည်းအစိုးရအတွက်ကစိုးရိမ်နေရရှိတဲ့အခြေအနေတော့ရှိကြတယ်
ဟုတ်ကဲ့ကျွန်တော်တို့တော့ကိုသက်သက်ပြီးတော့ပြီးကြပါလေဥလာထီတို့ကတော့ပြည်သူ့တော်ကိုယ်စားတော်တော်ကိုယ်စားတဲ့ဘိုင်းပေါ့လူလူရဲ့အနေထားပေါ့ဥလာထီကိုယ်ရင်ကလည်းနိုင်ငံကြီးကျင်းသားဟောင်းဖြစ်ခဲ့တယ်ရင်းနှောင်းကလည်းတက်ကြွလှုပ်ရှားသူဖြစ်ခဲ့တယ်ဆိုတော့ဒီထောက်ဝန်းကြီးတွေလိုက်တာစုံစမ်းတာမိန်းတာတွေမကြောက်ခါကြုံရမှာပါအဲ့တော့အဲ့ဒီအချိန်ကြီးနဲ့အခုရင်ဆိုင်နေတဲ့အခုဒီ energy အစိုးရတက်ပြီးရဲ့နောက်ပိုင်းအချိန်ကြီးထောက်ဝန်းကြီးအဖွဲ့ကြီးအသီးသီးရဲ့လုံရက်ကပြောင်းသွားပါသလားအရင်တိုင်းပဲလားဘယ်လိုရှိပါလဲ
ပုံကြံတော့လည်းကြောင်းပါလေဟိုပေါ်လည်းလေတော့အရင်တုန်းကတော့ကျွန်တော်တို့ကရန်သူလိုဆက်ဆံပြီးတော့ရန်သူလိုထောက်လန်းဆောင်တန်းနေကြတယ်။အခုကတော့ကျွန်တော်တို့ကဒီပြည်ပြည်လေးလေးနဲ့အနေရတိရန်သူလာလို့မရှိပဲနဲ့ဗတိရယူတာကိုပဲဥလာပြီးလုပ်တဲ့အခြေအနေတော့ဒီကြောက်ပါပါ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ပင်နယ်စနစ်သူတွေနေလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကရော့ရှင်တချို့လှည့်ပေးကြပါလေ။ရေစုံနေလိုက်ပေါ်မှာဥခမောင်လွင်ကိုခမောင်လေးနေလိုက်ပေါ်မှာရှိပါလေ။တူတူမင်းများစနစ်လို့ရပါတယ
်။ဟုတ်ကဲ့ဆက်ပြန်လာကြည့်နေတော့ဆရာကရှင်စနစ်ပြန်ရခေါင်းထောက်လာခြင်းဖြစ်နေပါလေ။ဆက်မဲ့နေရတော့နိုင်ငံရေးအရာဖျားပြေးခြင်းနဲ့ချင်းရောက်ခြင်းကဖြစ်နေပါပြီ။ဆရာရှင်စနစ်ဤဆရာရှင်စနစ်အချင်းချင်းရဲ့လက္ခဏာတွေသက်သေကြနေရဖြစ်ပါရဲ့။အဲနံပါတ်၄နေရတော့အခြေခံဥပဒေပြင်ဆင်ရေးဒီကိုဖျားပြေးချင်းရောက်ခြင်းနဲ့ဖြစ်နေပါပြီ။နံပါတ်၅နေရရှိအစိုးရတရှိအစိုးရကဆရာရှင်စနစ်များဤကျန်ရအများကိုတရားဝင်ရဲ့အမိချင်းချင်းနိုင်ရင်မရှိရင်လည်းဖော်ပြနိုင်ပြီဖြစ်ပါလေ။ဆိုပြီးတော့ဥပဒေပြင်ရေးပါဒီရဲ့ရရှိမြင်လာခြင်းဆက်ဖြစ်နိုင်ပါလေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥက္ကမောင်လွင်ကျေးဇူးပါခင်ဗျာ။ကျွန်တော်ရှိနေဒီဦးကြီးမြစ်ကိုပဲကျွန်တော်မိကုန်းတစ်ခုမေးချင်ပါလေခင်ဗျာ။ခုနကလွှတ်တော်အမတ်ကြီးပြောသွားတွေ့ရမှာပါဒီလွှတ်တော်အမတ်ကြီးနဲ့ဒူးတွေ့ဆုံပွဲလေးမှာထောက်လန်းကြီးကလာမှာထောက်လန်းကြီးလာပြီးတော့နားထောင်နေပါတော့။ဒါမဲ့တကယ်တမ်းပြောတော့ဒါ public hearing လို့ဟာမျိုးလူအများနဲ့တွေ့ရတဲ့ကိစ္စပါ။ဒါမဲ့လူတွေရဲ့စိတ်ထဲမှာအမတ်တွေရဲ့စိတ်ထဲမှာဖြစ်တင်ပြမဲ့လူတွေရဲ့စိတ်ထဲမှာဖြစ်သုံးဒီအနောက်ချက်မျိုးတွေတော့ရှိပါတယ်။ဒါမဲ့လူအများစုလုပ်တဲ့ပွဲတွေမှာလာတွေ့တယ်။အဲ့တော့ဒီလိုမျိုးလာပြီးတော့သူတို့လာပြီးတော့စုံစမ်းထောက်လန်းနေလာလာရဆိုရင်ရောဒီဥပဒေကညီဆုံးပါလားခင်ဗျာ။သူကြည့်မြင်အမြင်သိချင်ပါတယ
်။အစူကဥပဒေရတော့ညီဆုံးတာပဲ။ဘာဖြစ်လို့လဲဆိုတော့ကျတော့သူကဥပဒေကကိုဒုလခွင့်နဲ့ကျေကျေမှုလို့သူတက်ထလာဘူး။အဲ့တော့မလို့ဒါကိုဘယ်သူမှလုပ်လို့မရဘူး။အဲသူတို့ကိုယ်တိုင်နဲ့လုပ်လို့မရဘူး။ဒါကသူတို့ကိုလည်းပဲအဲ့ဒီဥပဒေပုံမှကျွန်တော်တို့အခန်း၄ရဲ့အခန်း၅ရဲ့ဥပဒေပုံမှဆက်နေရလဲမိသူမြအဲ့ဒီဟာကိုလုပ်ဖို့ကျူးလွန်ရအားထုတ်ခြင်းတာဝန်ပေးခြင်းခိုက်ခြင်းခြင်းဒီမလူကျူးလွန်ကူပေါင်းကြံစီခြင်းအားပေးကြည့်ခြင်းဆိုတော့တားမြစ်ထားတော့သူတို့ကိုယ်တိုင်လည်းလုပ်လို့မရဘူးသူတို့ကိုလည်းအဲ့ဒါကွာလုပ်ချင်လို့တွားပြီးတော့လုပ်မယ်ဆိုလို့ရှိရင်သူတို့ကိုလည်းပဲအုံမဥပဒေချိုးဖောက်ရရောက်ပါတယ်အဲ့ဒါဆိုလို့ရှိရင်တုတ်တဲ့လူတွေကိုကိုယ်တိုင်လုပ်တဲ့လူတွေကိုအဲ့လိုချိုးဖောက်တဲ့လူတွေကိုကျွန်တော်တို့ပုံမှသစ္စာရကျူးလွန်သူထောင်းဒီလိုထောက်လာတယ်သုံးနှစ်ပြီးချမှတ်ရမယ်လို့ပြဌာန်းထားတယ်အဲ့လိုပဲကျွန်တော်တို့အားပေးတဲ့လူတွေကူညီတဲ့လူတွေခိုင်းတဲ့လူတွေလည်းအဲ့ဒီပုံမှန်အတိုင်းပဲအကြီးကြီးရမယ်လို့ပုံမှန်ဆက်ဆုံးမှာပြဌာန်းထားတယ်အဲ့တော့မလို့ဒီလိုတော့တော့ခံပြီးတော့စုံစမ်းနဲ့ထောက်ပြနဲ့တရင်ယူတဲ့ဥစ္စာဥပဒေချွတ်ပေါက်တယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ်ဘာကျွန်တော်သတ်မှတ်ပါတယ်ဘာလို့လဲဆိုလို့ရှိရင်ကျွန်တော်ဒီဥပဒေကွယ်ကဘသူ့ကိုမှအဲ့လိုဒုက္ခပေးမထားဘူးဘသူချင်းချက်လို့လုံးဝမပါပါဘူးခင်ဗျာအဲ့တော့ဒါဥပဒေချိုးဖောက်ရောက်တယ်လို့ကျွန်တော်ကတော့ဒီလိုပဲသိကြပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကတော့ဥပဒေပိုင်းဆိုင်ရာကိစ္စပေါ့ကျွန်တော်တော့ရှင်တူပေးစာရှိပါတယ်ဦးတန်းဆွေဆိုတာဒီစာလေးဖတ်ပြီးတော့အချင်းချင်းဆက်ပြီးတော့ဖြည့်စီကြပါလေသူဦးတန်းဆွေရေးထားတာကတော့ဒီကိစ္စဟာတဲ့အပြက်ပြက်နဲ့နှာခေါင်းတွေးထွက်မဲ့ကိစ္စပါပြည်သူတော်ကုစေတွေကိုအခုလိုမျိုးနောက်အောင်ခံအနိုင်ရှင်ရင်းနဲ့တစ်ချိန်မှာသူတို့ဆင်ထားတဲ့အကွက်ကတော့အာနာသိမ့်မှုဖြစ်လာလို့ရှိရင်ဒီလိုအကြောင်းအကျောင်းတွေကြောင့်အာနာသိမ့်ရပါတယ်ဆိုပြီးတော့မလဲမသိဖြစ်လာမှာပါတဲ့ဒါကြောင့်မလို့စွတ်တော်ကုစေတွေရဲ့ဂုံတိတ်ခါကိုထိခိုက်စေတဲ့ဆရာဖတ်ရဲ့လောက်ရများအားနိုင်ငံတော်သမ္မတအမိန့်ဖြင့်ဖယ်ရှားပြဖို့လိုပါတယ်ဆိုပြီးတော့ဥတ္တရသူအမြင်ပြပို့ပါတယ်ခုနအာနာသိမ့်နဲ့မသိမ့်တာကိစ္စတော့တပိုင်းပေါ့နော်ကျော်သိချင်တာကခုနနိုင်ငံတော်သမ္မတကရောဒါနဲ့ပတ်သက်ပြီးတော့ကန့်သက်တားမြစ်ဖိတ်တားမြစ်လို့မရနိုင်ဘူးလားခုနကသူမိကုန်ထုတ်ထားတဲ့အချိန်မှာဦးကြီးမြင့်အမြင်သိချင်ပါတယ်
အဲ့ဥပဒေရတဲ့ပြဿနာကရှိရင်လည်းပေါ်ပြထားပြီးသားပဲ။ဒါကသမလကကြီးကြထုတ်နေကြမလို့ပါဘူး။နိုင်ငံသားတွေပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ကလုံခြုံမှုကာကွယ်ပေးဥပဒေဆိုပြီးသမလကြီးကိုယ်တိုင်ဥထင်ကျော်ကွယ်လက်မှတ်ထိုးထုတ်ထားတယ်ကြမလို့ဒါကိုဖတ်ပြီးတော့ထုတ်ကြမှာဥပဒေကိုအတိအကျလိုက်နာဖို့ကလိုက်နာဖို့ဆိုပါတယ်လို့ကျွန်တော်ကတော့
ဒီလိုမက်ဆေ့ချ်ပြီးကြပါလေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုလွတ်တော်မတ်ဒီကိုမိကုန်းတစ်ခုမေးချင်ပါတယ်သူကတော့တော်ရှင်သူဟိန်းထက်တယ်သူမေးတဲ့မိကုန်းကသူပြောထားတာသူ့အမြင်မှာသူရေးထားတာကတော့ပုဂ္ဂလိကအတွက်လောက်တာမဟုတ်ပါဘူးတဲ့အခုလောက်ရကိုဆုလို့ပါတယ်တန်းကြီးအတွက်လုံးလုံးနေတာပါဆိုပြီးတော့ကိုဟိန်းထက်ကမေးပါတယ်ပြောထားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့ကုလားချင်းကိုရင်မိကျင်ပါလေသူကတော့ပြောတာကဒါအဖွဲ့စည်းတွေတမန်အဖွဲ့စည်းတွေကလုတာကပုံတိသူတို့တူချင်းအတွက်ဖို့ဘူးတိုင်းပြည်အတွက်လုံးလုံးနေတာသူတို့လည်းတိုင်းပြည်အတွက်လုံးလုံးတာပါဆိုတဲ့သဘောမျိုးပြောထားပါတယ်ကုလားချင်းဒါနဲ့ပတ်သက်လို့တုံ့ပြန်ပြီးပါလား
အဲကျွန်တော်ကုလားပြောလို့ဘို့တိုင်းပြည်အတွက်အလုပ်လုပ်တဲ့ဆရာကဒီရရှိတဲ့တရင်းတွေဆက်လုပ်ပြီးသားတတိယအတွက်လုတာအစိုးရအတွက်လုတာလားဒီကြခါနာတွေအတွက်လုတာလားဆိုတာကတော့အရေးကြီးတယ်အစိုးရအတွက်လိုက်တာဆိုရင်တော့ဒါကအစိုးရကတာဝန်ပေးတယ်အစိုးရအနေပြီးတော့ဟာလာဒီညွှန်ကြားလို့လုပ်တာကဒါအစိုးရတည်းလို့တာမှန်တဲ့အတိုင်းပဲအဲ့လိုမဟုတ်ဘဲနဲ့မိမိတို့ရဲ့ဌာနတစ်ခုတည်းအတွက်ကိုရည်ရည်ကြီးလုပ်နေတယ်ဆိုရင်တော့တိုင်းပြည်အတွက်လည်းစိုးရိမ်ရတဲ့အခြေအနေတွေတော့ကျွန်တော်တို့ကတွက်လို့ရနေက
ြဟုတ်ကဲ့ပါခင်ဗျာဦးလာတီကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်ဒီနောက်ဒီဖြစ်တော်မှာကိုတောင်းအမတ်ကဥခင်စောကိုကျွန်တော်အသိပေးချင်ပါတယ်ဥခင်စောခုနကဥခင်စောပြောသွားတဲ့အထက်မှာဒီတက်မတော်ကဒုတိယကာဝေးဝင်ကြီးဖြည့်ချတော့တဲ့ကိစ္စကိုဥက္ကဇောလုံလောက်လောက်ကြည်နာအာရမှုရှိဘူးပေါ့နော်ဥက္ကဇောကလည်းဒီကိစ္စနဲ့ပတ်သက်လို့လွတ်တော်မှာတင်ပြထားဆိုတော့ဘာဆက်လုပ်ဖို့ရှိလဲအခုလိုမျိုးဆက်ပြီးနှောက်ယှက်နေမယ်ဆိုဥက္ကဇောအနေနဲ့ဘယ်လိုတုံ့ပြန်မလဲဥက္ကဇောရဲ့အမြင်သိချင်ပါတယ်ဟို
ကျွန်တော်တတိယတောင်းကိုရှိတဲ့လူတွေကိုကျွန်တော်မြင်ပြီးတော့သူတို့ရဲ့ဆန္ဒအရကျွန်တော်ဆောင်ရွက်ဖို့ရှိပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့တော့အခုဟုတ်ကဲ့ဟုတ်ကဲ့ပြောကြရှင်းပါနော်
တခါကျတော့နော
်ဟုတ်ကဲ့
ဟုတ်ဥပဒေနဲ့တက်မှုကျတော့ပြောလို့လာတာနော်ဒီကျွန်တော်လည်းအစ်စ်နေကြောက်ဖြစ်တော့လीနော်နော်ဒီဥပဒေပုံမှန်လေးမှာပဋ္ဌာန်းဝူကြီးကာလများနဲ့အတောင်ရှိသူများဒီတဲ့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဒီကဆုံးဆုံးမှုမရှိပြန်တာပဲပြရမယ်အဲ့လိုပြောတယ်အဲ့တော့ဒီကြက်ဆံကြရစီတော့နော်ဒီလိုကြီးနေပါလေ။နော်။တောင်းဝန်ရှိတာပဲ။နော်။ဟိုနောက်တစ်ခုကဒီဥရိပုံမှန်နော်။ဖြစ်ပါလေ။ဖြစ်တာဒီမြတ်ဒီရဲ့ဥပဒေရတိတိကျအတိတ်ကြီးမင်းတိတိကျတို့မဟုတ်ဝရံဇောရီယာမပါပဲတို့မဟုတ်နိုင်ငံတော်တမရတို့မဟုတ်ဒီတော်စုအစိုးရအဖွဲ့တိတိကျတိတိကျပဲ။နော်။ဟိုပုံမှန်ဖြစ်သက်ပြီ။နိုင်ငံသားတွေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်အဆက်ဖြစ်ပြီးတော့တို့မဟုတ်ဒီဘုံတစ်ခါကိုထိခိုက်ပြီးတော့နောက်ရောက်ကံတောက်ကြည့်ခြင်းစုံတော့ခြင်းစုံဆိုင်ခြင်းမပြုပါဆိုတော့အဲ့လိုပြဿနာရှိပါတယ်။ဒါတော့ဒီကဲလို့သူတို့အနေနဲ့အဲ့လိုတောက်ကြည့်မယ်နောက်ရောက်ကံမယ်စုံတော့မယ်စုံစားမယ်ဆိုလို့ရှိရင်နိုင်ငံတော်သမ္မတအမှုပြည်တော်ကြီးအစိုးရအဖွဲ့အတွက်ပြုကြည့်ဟုတ်ဒါမှမဟုတ်ဖြစ်ပြီးမယ်ဖြစ်ပြီးကြည့်ကမ္ဘာဝရံဇုံကြီးအပါအမှာဖြစ်ပါတယ်အဲ့လိုမျိုးနော်ဝရံမပါဘူးနိုင်ငံတော်ကဗလာစစ်ကြီးရလမပါဘူးနော်အဲ့လိုလုပ်တယ်လို့ရကတော့နော်ဘယ်လိုကြီးလဲမနော်တရားဝင်တဲ့လုပ်ရမှုမဟုတ်ဘူးလို့ကျွန်တော်နေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥလာသေးကိုတစ်ဆင့်ပြန်မြင်ချင်ပါတယ်ဥလာသေးဒီထောက်လိုင်းရဲ့ဖွဲ့စည်းတည်တည်ရဲ့ဩဇာပေါ့တစ်ချိန်လုံးကဒီစစ်ဆိုးရအာဏာရှိတဲ့ချိန်တုန်းကထောက်လိုင်းအဖွဲ့စည်းစားရဖြစ်ဖြစ်ရဲဖြစ်ဖြစ်ဒီထောက်လိုင်းအဖွဲ့စည်းတွေဩဇာအာဏာတော့ကြီးပါလေခင်ဗျာအခုနေသားမှာကောကုလားထီးတို့လူလွတ်တော်အမတ်တရားတပိုင်းပေါ့လူလူကြားထဲမှာထောက်လိုင်းအဖွဲ့စည်းတွေကိုကြောက်နေရုံမဲလားလန့်နေရုံမဲလားဩဇာစုံစရာရှိနေရုံမဲလားထောက်လိုင်းအဖွဲ့စည်းတွေအနေနဲ့
အဲလူလူဒီနဲ့ကြိုးရရင်တော့ဒီတုန်းကလူစိတ်ကြီးအထိတ်တနာဆိုတဲ့အနေသားမျိုးတော့ဒီကိမမတော့မရှိတော့ဘူးပေါ့နော်တို့တော့လေဗာပဲပြည့်သူတို့ရဲ့အရေးပါဝါသာသူတို့ရဲ့အာဏာချက်မကင်းသေးတဲ့အပေါ်မှာကတော့ဒီစိုးရင်ရတဲ့အနေသားအတဲကျတော့ဒါအရေးကြီးတော့ရှိနေပါသေးတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်ဦးချင်းမြစ်ကိုကျွန်တော်နောက်ဆုံးခုမေးချင်ပါတယ်ခုနကဆရာဦးချင်းမြစ်လည်းဖြေသွားပါတယ်ဒီအခုလိုဒီထောက်လိုင်းဖွဲ့စည်းတဲ့လောက်ရကနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပြီးဥပဒေကိုချိုးဖောက်တယ်ချိုးဖောက်တယ်ဆိုတော့ဦးချင်းမြစ်လည်းပြောတယ်ချိုးဖောက်တယ်ဆိုတော့အခုကချိုးဖောက်တယ်ဆိုတာကိုပဲတွေ့ပြီးတော့အရေးကံတော်နဲ့အဖွဲ့စည်းလည်းမရှိဘူးအဲ့တော့ဒီအချိန်လေးကိုခုနတိုင်တဲ့အဖွဲ့စည်းတွေကလည်းတိုင်တော့မှပဲအရေးယူမယ်ပုံစံမျိုးရှိတော့ဒီတိုင်းတခြားနည်းနဲ့အရေးယူနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားခင်ဗျာဆိုလိုတာကအစိုးရအဖွဲ့ကဒဲရိုက်ဖြစ်စီနောက်တခြား yes ခန်းတွေကဖြစ်စီဒဲရိုက်အမှုဖွင့်လာမျိုးတွေဒါမျိုးကမရှိဘူးလားခင်ဗျာ
အထောက်ကူ85ခုနှစ်တုန်းကတော့ဤသူ့လွှတ်တော်ဥရိအမှတ်1နဲ့ နိုင်ငံသားများကြီးအခွင့်အရေးအတွက်ကာကွယ်စောင့်ရှောက်တဲ့ဥပဒေဆိုပြီးတော့ထုတ်ဘူးတဲ့အဲဆောက်ဝါခေါ်တဲ့ဟာတော့အဲ့ဥပဒေကသူရဲ့တည်ကျဲတယ်အဲ့ဥပဒေတော့ဖြစ်ထတာမတွေ့ဘူးအဲ့ဒီမှာကတော့ဟိုဟိုအခိုင်အချောက်ခံပါပြီးတော့နိုင်ငံသားကြီးအခွင့်အရေးတွေကိုအပြည့်အဝရရှိစေရမယ့်အချက်ဒီတိုင်တန်းချင်းနဲ့အရေးကြီးနေနိုင်ငံသားများအခွင့်အရေးတော့ကာကွယ်ရေးအတွက်စောင့်ရှောက်ပေးခြင်းအခွင့်အာဏာအသုံးပြုသူတွေမျက်လာပြီးအရေးကြီးဆိုတာကဏ္ဍတွေပါတယ်အဲ့ဥပဒေကတော့အဲ့ဒီဥပဒေလည်းပဲနိုင်ငံသားကြီးကမျက်နှာရင်တော့တိုက်တွန်းတော့ရှိတယ်ပေါ့လေဆိုတော့လည်းပဲဒီဥပဒေကပေါ်ပြီးတော့ရင်အဲဒီလည်းခုလွတ်လပ်မှုနဲ့လုံခြုံမှုဥပဒေကတော့ပေါ်ပြီးတော့အားကောင်းပြီးတော့ဒီဥပဒေကိုအသက်ဝင်အောင်လုပ်ဖို့ဆိုရတယ်ဆိုတော့လည်းဘယ်လိုဖြစ်နေဆိုတော့ဟိုမကြည့်နိုင်ဟိုမကြည့်နိုင်ငါးပါးကြီးကအတိုင်းဆိုတာဖြစ်နေတယ်အဲတကယ်တကယ်ခုကျွန်တော်တို့လက်တွေ့တိုက်ခဲ့ပြီးအဲဆိုဒီလိုတိုင်ကြဲရေးရှိလာရင်ရှိလာလို့ရှိရင်ကျွန်တော်တို့ချက်ချင်းရဲစခန်းကအဲတိတိယဥဒေပုံမှန်150ဒီရာဆောင်ရမယ်လို့ပြောတယ်မဆောင်ရဘူးဆိုလို့ရှိရင်အဲ့ဒီမျိုးမဆောင်ရနိုင်ဘူးဆိုလို့ရှိရင်ဒီ30ဆိုတော့ဘာကြောင့်မဆောင်ရနိုင်ဘူးဆိုတာကိုပြောင်းကြောင်းပြောင်းပြရမယ်ပြီးတော့အဲ့ဒါဘယ်လိုလဲဆိုင်ကိုဘယ်လိုတော့ပါလို့ညွှန်ပြရမယ်လို့ပြောတယ်ပြီးတော့ရင်အဲ့ခုကျွန်တော်တို့ကဖြစ်နေတာအဲ့ဒီကျွန်တော်တို့ဘာဘာမှလက်တွေ့ပြုတ်ခဲ့တဲ့အတွေ့အကြုံများဆိုလို့ကြည့်ဘာတိုင်အမှုဖွင့်ပေးဘူးအမှုဖွင့်ပေးတော့သူ့ရဲ့ပြင်းတဲ့အဖွဲ့အစည်းကိုဘာတိုင်နေအဲ့ဖွဲ့စည်းကလည်းအေးစီဘူးအဲ့လိုဖြစ်တော့ဒီဥပဒေကဘယ်လိုဖြစ်လဲဆိုတော့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်အောက်ပါရှိနေတဲ့ရဲတပ်ဖွဲ့ကြီးကအေးမူလို့ရှိရင်ဒီရဲ့အထူးသဖြင့်ကြီးရဲကြီးပေါ့လေဒီဥပဒေကကြီးရဲကိုတောင်းပေးတာလို့ကြီးရဲကြီးကအေးမူလို့ရှိရင်ဆိုတော့ဘယ်တော့မှလုပ်ကြရဘူးဆိုတာမျိုးကိုဒီဥပဒေအားနည်းတဲ့ကိုအဲ့ဒါသွားတွေ့နေရတယ်အဲ့တော့ဒီမှာကျွန်တော်တို့လည်းတောင်းလို့ဖြာပို့လို့အစည်းအဝေးသွားလိုက်တဲ့ခါမှာအဲ့လိုပဲကျွန်တော်တို့ရဲ့ဟလာဟိုတရားဥပဒေနဲ့ဥပဒေနဲ့ဆိုင်တဲ့အစည်းအဝေးတွေလုပ်တာဟုတ်တော့ပဲဒါထောက်လန်းတယ်စုံလန်းတယ်စီးရင်ယူတယ်အဲ့အဲ့ဟိုတွေလုပ်တယ်နောက်ကဖြာပို့လို့ညော့ကျွန်တော်တို့ရဟိုဟလာပင်လာတော့ဂျိုးတင်ရမယ်လို့နှစ်ပတ်အနည်းဆုံးနှစ်ပတ်ဂျိုးတင်ရမယ်လို့အဲ့အဲ့မျိုးတွေပါကျွန်တော်တို့ကိုကျွန်တော်ကိုယ်တိုင်ချုပ်ချေတာတွေ့တယ်ပြီးတော့ကျွန်တော်တို့လာပြောရင်လာနားထောင်နေရေးရေးပတ်တယ်အဲ့အဲ့ကျွန်တော်တို့တွေ့တယ်အဲ့လိုလို့တကယ်အေးအေးယူခဲ့ခါကျတော့ဘဒုတ်တရားမှမသိဘူးဆိုရဲဥစ္စာအာနိသင်အဲ့လိုဖြစ်နေတာဘဒုတ်အာနိသင်ပဲလို့ကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲအလီလိုက်စီစဉ်ချိန်ဆက်တော်လို့ပါပေါင်းဆင်းနေပြီးတဲ့ဥချင်းမြေဥခင့်ကျော်နဲ့ဥလာသေးသုံးပေါင်းတော်ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်စီစဉ်ဒီမှာပဲကျွန်တော်ပြန်ပြီးပါခင်ဗျာ